တရုတ်မြန်မာနယ်စပ်နာကလင်ချမ်းမြို့တဲ့ကိုကြားခဲ့တဲ့လက်နက်ကြီးကြီးဟာကိုကန့်တပ်ဖွဲ့ရဲ့လက်နက်ကြီးမဟုတ်တဲ့အကြောင်းကိုကန့်တပ်ဖွဲ့ကဒီကနေ့မှညင်ပါတယ်။လင်ချမ်းမြို့မှာကြားတဲ့လက်နက်ကြီးကြောင့်ပြုတ်နိုင်ငံသားတွေထိခိုက်ဒဏ်ရာရခဲ့တာကိုစုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့မြန်မာဆိုရနိုင်ငံသားရဲ့ဝန်ကြီးဌာနကတရုတ်အစိုးရကိုအကြောင်းပြန်ထားချိန်မှာက ွယ်ပြီးလူ9ဦးထိခိုက်ဒဏ်ရာရသွားတယ်ဆိုတဲ့လက်နက်ဟာသူတို့ကိုကန်တပ်ဖွဲ့ကပြစ်တဲ့လက်နက်ကြီးမဟုတ်ဘူးလို့ MMDAA ကိုကန်တပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဦးထွန်းမြတ်လင်းကငင်းဆိုလိုက်တာဖြစ်ပါတယ
်ကျွန်တော်ကလက်ဆက်မင်းကိုကြောပေးပြီးတော့ရှေ့ကလာတဲ့ရန်သူကိုခုခံရပါတယ်အဲ့ဒီတော့ကျွန်တော်ရဲ့ပြစ်တဲ့လက်နက်တွေကအလုံးတနတ်တို့ကျွန်တော်ဒီ RPG တို့ကနဲ့ဆက်ရဲ့အနောက်ဘက်ခြမ်းကိုပဲရောက်ပါမယ်ဆိုတော့ဒီမြမသမ္မတော်ကနေပြစ်တဲ့ဟာပဲဒီပြုတ်ထဲကိုဝင်ဖို့ရှိပါတယ်နောက်ပြီးတော့ကျွန်တော်ကြားတာတို့ရဲ့အဲ့လက်နက်ကပြန်ငါမမပြောတာရှိမယ်တဲ့ကျွန်တော်ဒီမှာအဲ့လိုလက်နက်မရှိပါဘူ
းပြီးခဲ့တဲ့မတ်လတုန်းကလည်းမြမနေဆက်နဲ့ထိစပ်နေတဲ့တရုတ်နိုင်ငံယူနန်ပြည်နယ်တွေကိုလက်နက်ကြီးကြီးကြခဲ့လို့နိုင်ငံပူးတွဲအဖွဲ့ကစုံစမ်းစစ်ဆေးမှုတွေလုပ်ပြီးမှမြမတပ်မတော်ရဲ့လက်နက်ကြီးဖြစ်တယ်လို့အတည်ပြုခဲ့တာကြောင့်မြန်မာအစိုးရကတရုတ်နိုင်ငံကိုတောင်းပန်ခဲ့ရပါတယ်။အခုဒီချိန်ယူနန်ပြည်နယ်ထဲကျတဲ့လက်နက်ကြီးနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးသွားမယ့်အကြောင်းနဲ့အကယ်၍မြန်မာအစိုးရတပ်တွေကပြစ်ခတ်တဲ့လက်နက်ကြီးဖြစ်ခဲ့ရင်လိုအပ်တဲ့အရေးယူဆောင်ရွက်မှုတွေလုပ်သွားမယ်လို့မြန်မာအစိုးရနိုင်ငံသားရေးဒုဝန်ကြီးကမနေ့တုန်းက VOA ကိုဖြေကြားခဲ့ပါတယ်။အခုလိုတစ်ဖက်နိုင်ငံတွေလက်နက်ကြီးကျရတာဟာတရုတ်မြန်မာနယ်စပ်နာဖြစ်ပွားနေတဲ့ကိုကန့်တိုက်ပွဲကြောင့်ပဲဖြစ်ပါတယ်။ဒီကိုကန့်တိုက်ပွဲမှာကိုကန်တပ်ဖွဲ့တွေအခိုင်အမာအခြေကုပ်ယူထားတဲ့လောက်ကန်မျိုးမြောက်ဖက်နာကတောင်ကုန်းအမှတ်2322ကိုမြမတပ်မတော်ကပြီးခဲ့တဲ့ရက်ပိုင်းတွင်သိမ်းနိုင်ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။ဒီကနေ့မှလည်းနောက်ထပ်တောင်ကုန်းအမှတ်2391ကိုလည်းထပ်သိမ်းခဲ့တယ်လို့မြမတပ်မတော်ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့မှတိုက်ပွဲတွေဆက်ရှိနေပေမဲ့အရင်နေ့တွေကတော့ပြင်းထန်ခြင်းမရှိဘူးလို့ MMDA ဦးထွန်းမြတ်လင်းကပြောပါတယ်။
ဒီနေ့မနေ့9နိုင်လောက်နေ12နိုင်လောက်အထိပေါ့နော်အဲ့ဒီတနက်တန်းနေကြားသေးတယ်ပြောတယ်တနက်တန်းလို့ဒီလက်နဲ့ကြီးကြတဲ့တန်းလို့ပေါ့အဲ့ဒါဒီတန်းချင်းမစမ်းဒီတော့ပါပဲအဲ့ဒီသူတို့ပြောတယ်နည်းနည်းတော့ညနေပေါ့ point ကအဲ့ဒီတကြောပေါ့ဗျာမနေ့ညအထိကတော့သူလက်နဲ့ကြီးနေအထိကပြစ်တယ်ဒါပေမဲ့စိတ်တော့ပြင်းမပြင်းထန်ဘူးပေါ့နော
်အခုလိုတိုက်ပွဲအချိန်အနည်းငယ်ရော့လာပေမဲ့မြန်မာအစိုးရတပ်တွေရဲ့စစ်လက်နက်အင်အားလူအင်အားခြားထားပုံတွေကိုကြီးချင်းအဖြစ်နောင်လာမယ့်ရက်တွေမှာတိုက်ပွဲတွေဆက်ရှိလာမယ်လို့ခန့်မှန်းမိကြောင်းကိုကန်တပ်ဖွဲ့ပြောခွင့်ရသူဦးထွန်းမြတ်လင်းက VOA ကိုပြောကြားခဲ့ပါတယ်ခင်ဗျာ